မင်္ဂလာညနေခင်းမှာသောတာရှိပါရှင် VU American တိုင်ရဲ့2018ခုနှစ်ဒီဇင်ဘာလ27ရက်တောက်ကြနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိ American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်တင်ဆက်ပေးနေပါပြီရှင်ကျမများသစင်အောင်ပါဒီညနေခင်းစီစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးပါမယ်
ကျမကတော့စုမြတ်မော်ပါရှင်အမေရိကန်ကာကွယ်ရေးဝန်ကြီးရဲ့ဒီသမ္မတဒေါ်နယ်ထရမ့်ကိုပေးပို့တဲ့နှုတ်ထွက်စာထဲမှာဒီသမ္မတရဲ့မူဝါဒတွေအပေါ်သဘောထားကွဲပုံရတဲ့အချက်တွေကိုထောက်ပြထားပါတယ်ဗြိတိန်နိုင်ငံလန်ဒန်မြို့က Gatwick လေဆိပ်ကိုပြန်လည်ဖွင့်လှစ်လိုက်ပြီးတော့ခီးစံတချို့ကိုပြန်လည်ပြေးဆွဲနေပါပြီဒီလိုမျိုးနောက်ဆုံးရသတင်းတွေကိုကိုရနိုင်နဲ့ကြီးညာပေးပါမယ်ရှင
်ဟုတ်ကဲ့ပါရှင်သတင်းတွေပြီးနာဆင်ရမယ့်သတင်းလွှမ်းမှာတော့တရုတ်မြန်မာနယ်စပ်ဒေသတစ်လျှောက်စစ်စီရင်နယ်မြေအလိုက်စီရေးလှုပ်ရှားမှုတွေကိုဒီကနေ့ကစလို့လေးလကျော်ကြာရက်ဆိုင်မှာဖြစ်ကြောင်းမြန်မာစစ်တပ်ကအကြေညာလိုက်ပါတယ
် NCA လက်မှတ်ရေးထိုးပြီးဖြစ်တော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ဆယ်ပွဲနှင့်လည်း NCA သဘောတူစာချုပ်ပါအချက်လက်များအတိုင်းဆက်လက်ဆွေးနွေးသွားမည်ဖြစ်ပြီးလိုအပ်ပါက
ပြစ်ခတ်တိုက်ခိုက်မှုရဲ့ဆဲရင်နဲ့ထာဝရငြိမ်းချမ်းရေးအတွက်တပ်မတော်ကာကွယ်ရေးဦးစီးချုပ်ရုံရဲ့ထုတ်ပြန်ကြေညာချက်ကိုတပ်မတော်ပြည်သူဆက်ဆံရေးနဲ့စိတ်ဓာတ်စစ်ဆင်ရေးညွှန်ကြားမှုဗိုလ်ချုပ်ထွန်းထွန်းညီကသတင်းမီဒီယာသမားတွေကိုဖတ်ပြသွားတာပါအပြည့်အစုံကိုသတင်းတွေပြီးမှနားဆင်ရပါမယ်ဒီသတင်းနဲ့အတူတပ်မတော်ကထုတ်ပြန်လိုက်တဲ့ကြေညာချက်ပေါ်လက်တလောတပ်မတော်နဲ့တိုက်ပွဲဖြစ်ပွားနေတဲ့တအန်းပလောင်ခေါ် TNLA တပ်ဖွဲ့ကကြိုးဆိုလိုက်တဲ့အကြောင်းနဲ့အခြားစိတ်ဝင်စားပွဲရာသတင်းလွှာတွေကိုလည်းတင်ဆက်ပေးသွားပါမယ်အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်နိုင်တဲ့ကိုရနိုင်တို့ကပြောပြပေးပါအောင်ရှင်
American ကာကွယ်ရေးဝန်ကြီး James Mattis ရာထူးကနေအနားယူတော့မယ်လို့သမ္မတ Donald Trump ကကြေညာခဲ့ပြီးထွက်ပေါ်လာတဲ့ဝန်ကြီး Mattis ရဲ့စာရဲကရေးသားချက်တွေအရသူရာထူးကနေနှုတ်ထွက်လိုက်ပုံရပါတယ်သမရအနေနဲ့သူနဲ့သဘောထားအမြင်တူတဲ့ကာကွယ်ရေးဝန်ကြီးရှိတဲ့နယ်လို့ယုံကြည်တဲ့အတွက်သူရာထူးကနေနှုတ်ထွက်တယ်လို့သမရကိုပေးပို့တဲ့စာရဲမှာရေးထားပါတယ်။ Syria မှာ IS သွေးကြွားတွေကိုခြေမုံလိုက်နိုင်မည်မို့ American တပ်တွေရုတ်တော့မယ်လို့သမရ Trump ကြေညာခဲ့ပြီးနောက်တည့်မှာပဲကာကွယ်ရေးဝန်ကြီးနှုတ်ထွက်တော့မယ်တဲ့တင်ထွက်လာခဲ့တာပါ။ Syria ကိုဆဲလွတ်ထားတဲ့ American တပ်တွေကိုလောလောဆယ်ရုတ်သိမ်းဖို့မတင်သေးဘူးလို့ Pentagon စစ်ဌာနချုပ်ကပြောထားချိန်မှာသမရကမျှော်လင့်မထားပဲကြေညာခဲ့တာဖြစ်ပါတယ်။ကျယ်လေးပွင့်ရေရက်ဗိုလ်ချုပ်ကြီးဟောင်းတယောက်ဖြစ်တဲ့ဝင်းကြီးမက်ဒစ်ရဲ့စာရဲမှာတမရရဲ့မူဝါဒတွေအပေါ်သဘောထားကွဲပုံရတဲ့အချက်တွေကိုလည်းထောက်ပြထားပါတယ်။အမေရိကန်လုံခြုံရေးတာယာဝါပြောရင်းနဲ့တံပိုးထားတဲ့အရာတွေအပြင်မဟာမိတ်နိုင်ငံတွေနဲ့ဆက်ဆံရေးခိုင်မာစေရေးအတွက်အရေးကြီးတဲ့ကိစ္စတွေကိုအတက်နိုင်ဆုံးလိုက်နာဆောင်ရွက်ဖို့လိုအပ်တယ်လို့ကာကွယ်ရေးဝင်ကြီးမက်ဒစ်ကရှင်းသားထားပါတယ်။တမရထရမ့်ရဲ့အမေရိကန်ဦးစားပေးမူဝါဒကအမေရိကန်ရဲ့အဓိကမဟာမိတ်နိုင်ငံတွေနဲ့ဆက်ဆံရေးကိုထိခိုက်တယ်ဆိုတာကိုတမရစီပေးပို့တဲ့ကာကွယ်ရေးဝင်ကြီးမက်ဒစ်ရဲ့စာထဲမှာညီညွန်းပြောချင်ပုံရပါတယ်။ James Mattis ဟာကာကွယ်ရေးဝင်ကြီးတာဝန်ကို2019ဇန်နဝါရီလမှစတင်ထမ်းဆောင်ခဲ့တာဖြစ်ပါတယ်။လက်ရှိရာထူးကိုတော့2019 February လအထိထမ်းဆောင်သွားမှာဖြစ်ပါတယ်
။အာဖဂန်နစ္စတန်နိုင်ငံမှာရှိတဲ့ American တပ်ဖွဲ့ဝင်အရေးအတွက်ကိုသိသိသာသာရှော့ချသွားဖို့တမရထရမ့်ကစဉ်းစားနေပါတယ်။အာဖဂန်မှာရှိတဲ့အာဖဂန်နိုင်ငံမှာ American တပ်ဖွဲ့ဝင်14,000ကျော်ရှိပြီးတော့အကြမ်းမြင်အဖြစ်ထပ်ဝက်လောက်ကိုရှော့ချဖို့စဉ်းစားနေတာဖြစ်တယ်လို့လည်းပြောပါတယ်။တပ်တွေရှော့ချဖို့စဉ်းစားနေတဲ့အစီအစဉ်အရ American တပ်ဖွဲ့ဝင် 9,000 ခန့်ကိုလာမယ့် January လမှာစပြီးပြန်ခေါ်သွားမှာဖြစ်ပြီးတော့ကျန်တဲ့တပ်ဖွဲ့ဝင်တွေကိုတော့အဲ့ဒီနောက်ပိုင်းမှာဖြည်းဖြည်းချင်းပြန်လည်ရုပ်သိမ်းသွားမှာဖြစ်ပါတယ်။အာဖဂန်မှာရှိတဲ့ American တပ်ဖွဲ့တွေဟာအဲ့မှာရှိတဲ့နေရိုးတပ်ဖွဲ့ရဲ့အစိတ်ပိုင်းတည်းရဖြစ်ပြီးတော့သူတို့ရဲ့အဓိကလုပ်ငန်းစဉ်ကတော့အာဖဂန်တပ်တွေသူတို့နိုင်ငံရဲ့လုံခြုံရေးကိုတာဝန်ယူနိုင်အောင်လေ့ကျင့်ပေးတာရင်းနဲ့အကြံပေးဖို့ဖြစ်ပါတယ်။သမ္မတ Trump ရဲ့အစိုးရအဖွဲ့ကတော့အာဖဂန်နစ္စတန်နိုင်ငံကစစ်ပွဲကိုအဆုံးသတ်ဖို့အတွက်တာလီဘန်တွေနဲ့ဆွေးနွေးပြောဆိုတာအပေါ်ဝင်သဘောတူညီချက်တစ်ခုရနိုင်ဖို့ကြိုးပမ်းနေပါတယ်။ American ကာကွယ်ရေးဝန်ကြီး James Mattis ကတော့အခုတစ်ပတ်အတွင်းသမ္မတ Trump စီကိုပေးပို့ခဲ့တဲ့ရာထူးကနှုတ်ထွက်စာထဲမှာအာဖဂန်နစ္စတန်နိုင်ငံနဲ့ပတ်သက်ပြီးတော့အထူးဖော်ပြထားခြင်းမရှိပေမဲ့သမရအနေနဲ့သူနဲ့သဘောထားအမြင်ချင်းတူညီတဲ့ကာကွယ်ရေးဝန်ကြီးရတဲ့လေဆိုပြီးတော့ပြောထားပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုနဲ့မက္ကဆီကိုနယ်စပ်မှာတိုင်းဆောက်ဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်တောင်းဆိုနေတဲ့စျေးဒေါ်လာ5ဘီလီယံပါဝင်တဲ့အစိုးရယာယီအတုံးစျေးဥပဒေချမ်းကိုအောက်လွှတ်တော်ကအကြာသာရင်းနှီးကအတည်ပြုခဲ့ပါတယ်။ Republican အမတ်အများစုဖြစ်တဲ့အောက်လွှတ်တော်မှထောက်ခံမဲ218မဲကန့်ကွက်မဲ185မဲနဲ့အတည်ပြုလိုက်တာပါ။အထက်လွှတ်တော်မှဒီကနေ့ဆက်ပြီးတော့မဲခွဲမဲ့ဥပဒေချမ်းကိုအထက်လွှတ်တော်ကတော့ပယ်ချမဲ့အလားအလာများနေပါတယ်။ဒီဥပဒေချမ်းကိုလွှတ်တော်မှဒီကနေ့အတည်မပြုနိုင်ရင်တကောင်အချိန်ကစလို့အစိုးရလုပ်ငန်းတချို့လဲပတ်မှုရပ်ဆိုင်မဲ့အခြေအနေဖြစ်နေပါတယ်။ ပုတ်ထူးနေတော့ကအထက်လွှတ်တော်ကအတည်ပြုခဲ့တဲ့ဥပဒေချမ်းကိုလက်မှတ်ထိုးမှာမဟုတ်ဘူးလို့သမ္မတ Trump ကပြောကြားခဲ့တာပါ Republican ထိပ်တန်းလွှတ်တော်အမတ်တွေကိုကြာသပတေးနေတော့ကအင်ဗျူတော်ကိုမျှော်လင့်မထားဘဲခေါ်ယူတွေးဆုံပြီးတော့တတိုင်းဆောက်ဖို့အတုံးစရိတ်မရရင်ဥပဒေချမ်းကိုလက်မှတ်မထိုးဘူးလို့အတည်ပြုခဲ့ပါတယ်စတင်နေ့ကစလို့ဒီအစိုးရလုပ်ငန်းတွေရပ်ဆိုင်းရရင်လုပ်ငန်း၄ပုံတစ်ပုံလောက်လဲပတ်နိုင်အောင်လို့ယာယီအတုံးစရိတ်ထဲမှာထည့်ဖို့ကိစ္စကိုလည်းလွှတ်တော်အမတ်တွေနဲ့ဆွေးနွေးခဲ့ပါတယ် Trump ရဲ့ရွေးကောက်ပွဲကတိတွေထဲမှာ American အနောက်တောင်ပိုင်း Mexico နယ်စပ်ကနေတရားမဝင်နိုင်ငံပြောင်းသူတွေဝင်ရောက်မလာအောင်လို့တတိုင်းကမယ်ဆိုတဲ့ကတိလည်းပါဝင်ပါတယ
်ဗြိတိန်နိုင်ငံရဲ့လေရင်အစင်တက်ဒုတိယအများဆုံးဒေသိတ်ကိုဒီကနေ့မှာကန့်သတ်ချက်တချို့နဲ့ဖွင့်လိုက်ပါတယ် Gatwick လေရင်ကွင်းပေါ်မှာပြန်စပ်နေတဲ့ drone ယာဉ်ကိုပြီးခဲ့တဲ့ဗုဒ္ဓနေ့ကတွေ့ရှိခဲ့တဲ့အတွက်လေရင်ခီးစဉ်တွေရပ်ပစ်ခဲ့ရတဲ့အတွက်အလရဲ့ခီးထွက်ကြတဲ့ထောင်ပေါင်းများစွာသောခီးတွေရဲ့ခီးစဉ်တွေလည်းနှောင့်နှေးခဲ့ပါတယ်ခီးတွေအနေနဲ့ကလည်းလေစိတ်ကိုမလာခင်ကိုယ့်ရဲ့လင်းခီးစဉ်ထွက်ဖြစ်သလားမထွက်ဖြစ်ဘူးလားဆိုတာကိုစစ်ဆေးကြဖို့ကို Gatwick လေစိတ်အရာရှိ Chris Woodruff ကအကြံပြုထားပါတယ် Gatwick လေကွင်းမှာ drone ယာဉ်တွေကိုမကြုံစဘူးတွေ့မြင်လာတာဖြစ်ပြီးတော့လေရင်ခီးစဉ်တွေနောက်နေမသွားအောင်ရဲတပ်ဖွဲ့ကဆောင်ရွက်ပေးနိုင်တဲ့အခြေအနေတော်များများရှိတယ်လို့လည်း Success ရဲချုပ် Steve Barry ကပြောပါတယ်လရှိဖြစ်ရကိုကြည့်ရင် Gatwick လေစိတ်ဘက်ကဒုံးရင်နဲ့ပတ်သက်ပြီးခိုင်နေဆောင်မှုအားနေတာကိုမိမောင်းထုတ်ပြလိုက်တာဖြစ်တယ်လို့လည်းလေစိတ်အရာရှိ Woodruff က BBC သတင်းဌာနကိုပြောပါတယ်ဒီလိုရဟာလင်းခီးစဉ်နဲ့နှောင့်နှေးသွားအောင်တမင်ရည်ရယ်ဆိုတာထင်ရှားပေမဲ့အကြမ်းဖက်မှုနဲ့ဆက်ဆက်တယ်ဆိုတဲ့အချက်မျိုးတော့လုံးဝမတွေ့ရဘူးလို့လည်း Britain ရဲ့တပ်ဖွဲ့ကပြောပါတယ်ခင်ဗျာ
အဲ့ဒါညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းထိုမီတာ70 kHz 10683ညလိုင်းထိုမီတာ19 kHz 15565နဲ့လိုင်းထိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
်။တောက်ကြနေညပဲနိုင်ငံကသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်တရုတ်မြန်မာနယ်စပ်ဒေသတစ်လျှောက်စစ်စင်ရေးနယ်မြေအလိုက်စစ်ရေးလှုပ်ရှားမှုတွေကိုဒီကနေ့ကစလို့လေးလကျော်ကြာရပ်ဆိုင်းထားမယ်လို့မြန်မာစစ်တပ်ကကြေညာလိုက်ပါတယ်။ဒီကာလအတွင်းမှာဒီတနိုင်ငံလုံးအပြစ်ခတ်ရပ်ဆိုင်းရေးသဘောတူစာချုပ် NCA ကိုလက်မှတ်ထိုးထားပြီးသားအဖွဲ့တွေနဲ့ရောမထိုးရသေးတဲ့အဖွဲ့တွေနဲ့ပါတဖွဲ့ချင်းအလိုက်ညှိနှိုင်းဆွေးနွေးသွားမှာဖြစ်တယ်လို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ယုံကဒီကနေ့ပဲကြေညာပါတယ်။စစ်ရေးရပ်ဆိုင်းထားစဉ်ကာလအတွင်းမှာစစ်စင်ရေးနယ်မြေအလိုက်ဒီတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအနေနဲ့ပြစ်ခတ်တိုက်ခိုက်မှုရစဲရေးအပါအဝင်ငြိမ်းချမ်းရေးဆိုင်ရာတွေကိုအမျိုးသားပြန်လည်တည်မြဲရေးနဲ့ငြိမ်းချမ်းရေးဗဟိုဌာန NRPC နဲ့ညှိနှိုင်းဆွေးနွေးသွားဖို့ဖြစ်ပြီးတော့လိုအပ်တယ်ဆိုရင်တပ်မတော်ကလည်းတပ်ဆိုင်ရာနယ်မြေအလိုက်တိုင်းမှုတွေပါဝင်တဲ့ညှိနှိုင်းဆွေးနွေးရေးအဖွဲ့နဲ့ဆွေးနွေးသွားမယ်လို့ထုတ်ပြန်ချက်မှပါရှိပါတယ်။တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအနေနဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်ရဲ့ဒီငြိမ်းချမ်းရေးမူဝါဒ6ချက်ထဲကအချက်1ကနေ5အထိအချက်4ချက်ကိုအလေးထားလိုက်နာဖို့လိုတယ်ဆိုတာကိုလည်းပြောထားပါတယ်။မြောက်ပိုင်းမဟာမိတ်တိုင်းရင်းသားလက်နက်ကိုင်3ဘွဲ့ဖြစ်တဲ့တအောင်ပလောင်အဖွဲ့ DNLA ၊ကိုးကန်တပ်ဖွဲ့ MNDAA နဲ့ရခိုင်တပ်ဖွဲ့ AA တို့ကစစ်ရေးဆိုင်ရာဆောင်ရွက်မှုတွေကိုအရင်ရက်ပြီးတော့စစ်ရေးနီးလမ်းမှအပနိုင်ငံရေးလမ်းနဲ့ဒီအမျိုးသားပြန်လည်တည်မြဲရေးနဲ့ငြိမ်းချမ်းရေးဖြစ်စဉ်မှာဆက်လက်ပါဝင်သွားမယ်ဆိုတဲ့ဒီဇင်ဘာ12ရက်နေ့တုန်းကထုတ်ပြန်တဲ့ကြေညာချက်ကိုလည်းစစ်တပ်ရဲ့ကြေညာချက်ထဲမှာအရင်ဆုံးဖော်ပြထားတာတွေ့ရပါတယ်
မြန်မာနိုင်ငံပြည်ထောင်စုဝန်ကြီးဌာနအောက်မှာရှိတဲ့ထွေထွေအုပ်ချုပ်ရေးဦးစီးဌာနကိုပြည်ထောင်စုဆိုရဖွဲ့ရုံးဝန်ကြီးဌာနအောက်ကိုရွှေ့ဖို့လှုပ်ထုံးလုံနည်းနဲ့အညီဆက်လက်ဆောင်ရွက်နေတဲ့အကြောင်းနိုင်ငံတော်တိုင်ပင်ခံရုံးဝန်ကြီးဌာနညံကြားရေးမှူးချုပ်ဦးစော်ထေကဒီနေ့နေပြည်တော်သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်ဒီလိုရွှေ့ပြောင်းတာဟာပြည်ထောင်စုဆိုရအတွင်ပြင်ပြောင်းလဲရေးကိုအောက်ခြေကစပြောင်းတာဖြစ်ပြီးဗဟိုဦးစီးချုပ်ကင်မှုကိုရှော့ချရင်းနဲ့ပေါ်ပေါလာမဲ့ဖေရယ်ပြည်တော်စုအုပ်ချုပ်ရေးစနစ်အတွက်ပြင်ဆင်ဖို့တမရရဲ့ညွန်ကြားချက်နဲ့ညီဆောင်ရွက်တာလို့လဲဥစော်ထေကရှင်းပြသွားပါတယ်။2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေမှာဖော်ပြထားတဲ့အတိုင်းပြည်တော်စုအစိုးရအနေနဲ့ပြည်တော်စုဆိုင်ရာဝန်ထမ်းအဖွဲ့အစည်းတွေလိုအပ်တယ်လို့ဖွဲ့စည်းပြီးတာဝန်သတ်မှတ်ဖို့လုပ်ပိုင်ခွင့်နဲ့အညီဆောင်ရွက်တာဖြစ်တယ်လို့လဲဆိုပါတယ်။အခုလိုပြောင်းလဲဖို့အတွက်ပြည်တော်စုဝန်ကြီးဦးမင်းသူကိုပြည်တော်စုအစိုးရအဖွဲ့ရုံးဝန်ကြီးအဖြစ်ပြောင်းလဲခန့်ထားခဲ့တဲ့အကြောင်းပြောဆိုပြီးအထွေထွေအုပ်ချုပ်ရေးဦးစီးဌာနကိုရွှေ့ပြောင်းတာဟာတစုံတဦးအစုအဖွဲ့တစ်ခုရဲ့အကြံပေးချက်တိုက်တွန်းချက်အရာဆောင်ရွက်တာမဟုတ်ဘူးလို့လဲဦးစော်ထေကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။အရင်ကဒီဌာနကိုတက်မတော်ကင်တွယ်တဲ့ပြည်ထောင်စုဝန်ကြီးဌာနရဲ့စီမံခန့်ခွဲမှုအောက်မှာတခြားလုံးထားခဲ့တာဖြစ်ပါတယ်။အခုမှပထမဆုံးအရသာတက်မတော်ဦးဆောင်တဲ့ပြည်ထောင်စုဆိုရအဖွဲ့ရုံးဝန်ကြီးဌာနလက်အောက်ကိုပြောင်းရွှေ့ဖို့ပြင်ဆင်တာဖြစ်ပါတယ်ခင်ဗျာ
။နီဆန်ကားလုပ်ငန်းကြီးရဲ့အကြီးအကဲဟောင်းကာလော့စ်ဂွန်အပေါ် Japan အစိုးရရှိနေတွေကနောက်ထပ်အမှုတွေနဲ့အမှုဖွင့်လိုက်တာကြောင့်ဒီကနေ့တောက်ကြနေ့မှာအာမခံတဲ့အချုပ်ကလွတ်နိုင်မယ်မျှော်လင့်ချက်တွေပြတ်သွားခဲ့ပါတယ်။သူ့ကိုယ်ပိုင်ယင်းနှိမ့်နှံမှုတွေကဆုံးရှုံးမှုတွေကိုကုမ္ပဏီကဆုံးရှုံးတယ်လို့လုပ်ခဲ့တယ်လို့စွပ်စွဲချက်အသစ်တွေထဲမှာပါဝင်ပါတယ်။2008ခုနှစ်တုန်းကကမ္ဘာတဝန်းဗန္ဓာရေးအကျပ်တဲတွေဖြစ်ခဲ့စဉ်ကသူ့ကိုယ်ပိုင်ယင်းနှိမ့်နှံမှုတွေကဒေါ်လာ16တန်းဖို့ဆုံးရှုံးနေတဲ့အာမခံစာချုပ်တွေကိုနစ်ဆန်ကုမ္ပဏီကိုယာယီလွှဲပြောင်းယူဖို့အတင်းအကျပ်လုပ်ခဲ့တယ်လို့ဂျပန်တရားလိုရှိနေတွေကပြောပါတယ်။2010ခုနှစ်ကနေ2015ခုနှစ်အတွင်းနစ်ဆန်ကုမ္ပဏီကရရှိတဲ့သူ့ရဲ့ဝင်ငွေကိုလျှော့ပြတယ်ဆိုတဲ့စွပ်စွဲချက်တွေနဲ့ကာလော့စ်ဂွန်ကိုနိုဝင်ဘာ19ရက်နေ့ကဖမ်းဆီးထားတာပါသူ့ကိုဆက်လက်ဖမ်းထားဖို့အတွက်တရားလိုရှိနေတွေရဲ့တောင်းဆိုချက်ကိုတိုကီယိုတရားရုံးတစ်ခုကပယ်ချခဲ့တာကြောင့်ခရစ်စမတ်မတိုင်ခင်အာမခံနဲ့ပြန်လွတ်လာနိုင်မယ်ဆိုတဲ့မျှော်လင့်ချက်ဖြစ်ခဲ့ပါတယ်။ဒါပေမဲ့ဒီကနေ့မှဒီကုမ္ပဏီရဲ့ယုံကြည်မှုပြတ်ပြတ်အောင်လုပ်ခဲ့တယ်ဆိုတဲ့အမှုအသစ်တွေထပ်ပြီးတရားစွဲလိုက်တာကြောင့်ဆက်ပြီးတော့ဖမ်းဆီးခံထားရပါတယ်။
Check သမ္မတနိုင်ငံကကြောင်မီလွေလွေမိုင်းတစ်ခုမှာမိသိန်းတန်းငွေပောက်ခွဲမှုတစ်ခုဖြစ်ပွားခဲ့တာကြောင့်လူ73ဦးထပ်မနေတည်ဆုံးပြီးတော့10ဦးဒဏ်ရာရသွားပါတယ်။တည်ဆုံးသူတွေ12ဦးဟာပိုလန်နိုင်ငံသားတွေဖြစ်ပြီးတော့ကျန်2ဦးကတော့ Check နိုင်ငံသားတွေဖြစ်တယ်လို့ Minded Tower ရှိသူတွေကပြောပါတယ်။ထိခိုက်မှုကြောင့်ဆင်းရဲတင်ထားတဲ့လူ2ယောက်ထဲကတစ်ယောက်ကတော့စိုးရိမ်ရတဲ့အခြေအနေမှာရှိတယ်လို့ Check ရုပ်မြင်သံကြားသတင်းကပြောပါတယ်။နိုင်ငံရှေ့ပိုင်းကကဗီနာမြို့အနီးကမိုင်းတစ်ခုရဲ့မြေအောက်ပေပေါင်း2006လောက်မှာပောက်ကွဲမှုဖြစ်ပွားခဲ့တာဖြစ်ပါတယ်ဒီဖြစ်ရကြောင့်မိုင်းတွင်းလုပ်ငန်းတွေရပ်တန့်သွားသလိုအခြားမိုင်းတွင်းလုပ်သားတွေကိုလည်းပေးလို့ရရှိပြောင်းပေးခဲ့ရတယ်လို့မိုင်းတွင်းတာဝန်ရှိသူတွေကပြောပါတယ်ပောက်ကွဲမှုဖြစ်တဲ့နေရာမှာဒီကနေ့ဆက်ပြီးမီးလောင်နေမဲ့ရှာဖွေကယ်ဆယ်ရေးတွေဆက်လုပ်နေတယ်လို့ OKD ချောင်းမီးသွေးထုတ်လုပ်ရေးကုမ္ပဏီတာဝန်ရှိသူတို့ကပြောပါတယ်အခင်းဖြစ်တဲ့နေရာကိုပိုလန်ဝန်ကြီးချုပ်မာသက်စ်မာတာဝစ်စကီနဲ့ချက်ဝန်ကြီးချုပ်အန်ဒရီဘာဘီစ်တို့ဒီကနေ့တွားရောက်ဖို့ရှိသလိုမိုင်းတွင်းပောက်ကွဲမှုမှာထိခိုက်ခဲ့ရတဲ့မိသားစုဝင်တွေကိုဝန်ထမ်းစကားလည်းပြောကြားခဲ့ပါတယ်ခင်ဗျာ
Direct from Washington, the voice of America, VOA. နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်စုမြတ်မွန်နဲ့ကိုရနိုင်တို့ပြောပြခဲ့တာပါ။အခုတော့သတင်းလွှာတွေကိုတင်ဆက်ပေးပါမယ်။တရုတ်မြန်မာနယ်စပ်ဒေသတခြားစစ်စင်ရေးနယ်မြေအလိုက်စီးရေးလှုပ်ရှားမှုတွေကိုဒီကနေ့ကစလို့လေးလကျော်ကြာရက်ဆိုင်မှာဖြစ်ကြောင်းမြန်မာစစ်တပ်ကကြေညာလိုက်ပါတယ်။တချိန်တည်းမှာပဲတနိုင်ငံလုံးအပြစ်ခတ်ရက်ဆဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားပြီးသားအဖွဲ့တွေနဲ့ရောရေးမထိုးရသေးတဲ့အဖွဲ့တွေနဲ့ပါတဖွဲ့ချင်းအလိုက်ညှိနှိုင်းဆွေးနွေးတော့မှာဖြစ်ကြောင်းလဲတက်မတော်ကာကွယ်ဦးစီးချုပ်ယုံကဒီကနေ့ပဲကြေညာလိုက်တာပါဒီအကြောင်းကိုရန်ကုန်မြို့ကနေကိုကျော်ကျော်သိန်းကသတင်းပေးပို့ထားပါတယ်ရှင
်မြောက်ပိုင်းမဟာမိတ်တိုင်းသားလက်နက်ကိုင်သုံးဖွဲ့ဖြစ်တဲ့တဟန်းပလောင်တပ်ဖွဲ့ DNL ကိုကန်တပ်ဖွဲ့ MNDAA နဲ့ရခိုင်တပ်ဖွဲ့ AA တို့ကစီရေးဆိုင်ရာဆောင်ရွက်မှုတွေကိုဥစွာရပ်တန့်ပြီးစီရေးနိလမ့်မှအပနိုင်ငံရေးနိလမ့်နဲ့အမျိုးသားပြန်လည်တည်မြဲရေးနဲ့ငြိမ်းချမ်းရေးဖြစ်စဉ်မှာဆက်လက်ပါဝင်သွားမယ်လို့ဒီဇင်ဘာလ12ရက်နေ့ကထုတ်ပြန်ကြေညာထားတာကိုတက်မတော်ကာကွယ်ရေးဦးစီးချုပ်ယုံရဲ့ကြေညာချက်မှာအရင်ဆုံးဖော်ပြထားပါတယ်။အဲ့ဒီကြေညာချက်ကိုငြိမ်းချမ်းရေးကော်မရှင်ကကြိုဆိုထောက်ခံကြောင်းနဲ့ဆက်ပြီးပူးပေါင်းဆောင်ရွက်မှာဖြစ်ကြောင်းကြေညာထားတာကိုလည်းဖော်ပြပြီးအဲ့ဒါနဲ့ဆက်လင်းပြီးတော့
တက်မတော်အနေဖြင့်မြောက်ပိုင်းတိုင်းစစ်ဌာနချုပ်နေမီအရှိမြောက်တိုင်းစစ်ဌာနချုပ်နေမီအရှိပိုင်းတိုင်းစစ်ဌာနချုပ်နေမီအရှိအလယ်ပိုင်းတိုင်းစစ်ဌာနချုပ်နေမီနှင့်သတိကံဒေသတိုင်းစစ်ဌာနချုပ်နေမီများရှိ NCA လက်မှတ်ရေးထိုးရန်ကြံရှိနေသေးသောတိုင်းသားလက်နက်ကိုင်အဖွဲ့အစည်းများအားလုံးနှင့်ပြစ်ခတ်တိုက်ခိုက်မှုရက်စဲရေးအတွက်အဖွဲ့တစ်ဖွဲ့ချင်းအလိုက်ညှိနှိုင်းဆွေးနွေးသွားရန်လိုအပ်မည်ဟုယူဆပါသည်အပိုက်3တမရော်နေဖြင့်ရင်းတို့ညှိနှိုင်းဆွေးနွေးမှုများပြုလုပ်နိုင်ရန်2018ခုနှစ်ဒီဇင်ဘာလ21ရက်မှ2019ခုနှစ်ဧပြီလ30ရက်အထိစစ်စင်ရေးနယ်မြေအလိုက်စီရေးဆိုင်ရာလှုပ်ရှားမှုများအားလုံးကိုရပ်ဆိုင်ပေးပါမည
်အဲ့ဒါကတော့ပြစ်ခတ်တိုက်ခိုက်မှုရစဲရေးနဲ့ထာဝရငြိမ်းချမ်းရေးအတွက်တပ်မတော်ကာကွယ်ရေးဦးစီးချုပ်ရုံးရဲ့ထုတ်ပြန်ကြေညာချက်ကိုတက်မတော်ပြည်သူဆက်ဆံရေးနဲ့စိတ်သက်စစ်စင်ရေးညွှန်ကြားရေးမှူးဘိုးချုပ်ထွန်းထွန်းညီကဒီဇင်ဘာလ21ရက်တောက်ကြနေ့မှာသတင်းမီဒီယာသမားတွေကိုဖတ်ပြသွားတာပါ။အဲဒီလိုစစ်စင်ရေးရဆိုင်ထားစဉ်ကာလအတွင်းစစ်စင်ရေးနယ်မြေအလိုက်ဒိုင်းအန်သာလက်နက်ကိုင်အဖွဲ့တွေအနေနဲ့ပြစ်ခတ်တိုက်ခိုက်မှုရစဲရေးအပါအဝင်ငြိမ်းချမ်းရေးဆိုင်ရာတွေကိုအမျိုးသားပြန်လည်တည်မြဲရေးနဲ့ငြိမ်းချမ်းရေးဘုတ်ဌာန NRPC နဲ့ညှိနှိုင်းဆွေးနွေးတော့ဖို့ဖြစ်ပြီးလိုအပ်တဲ့ဆိုရင်တပ်မတော်ကလည်းသက်ဆိုင်ရာနယ်မြေအလိုက်ဒိုင်းမှုတွေပါဝင်တဲ့ညှိနှိုင်းဆွေးနွေးရေးအဖွဲ့နဲ့ဆွေးနွေးပေးသွားမယ်လို့ထုတ်ပြန်ချက်မှာပါရှိပါတယ်။အဲ့ဒီညှိနှိုင်းဆွေးနွေးရေးအဖွဲ့ကိုအမှတ်1စစ်စင်ရေးအထူးအဖွဲ့မူဒုတိယဗိုလ်ချုပ်ကြီးရာပြေးကဦးဆောင်ပြီးတော့သက်ဆိုင်ရာတိုင်းမှုတွေအပါအဝင်တပ်မတော်အစ်မြင့်ရာရှိကြီး၈ဦးနဲ့ဖွဲ့စည်းထားပါတယ်။ဒါအပြင်
NCA လက်မှတ်ရေးထိုးပြီးဖြစ်သောတိုင်းရင်းသားလက်နက်ကိုင်အဖွဲ့၁၀ဘွဲ့နှင့်လည်း NCA သဘောတူစာချုပ်ပါအချက်လက်များအတိုင်းဆက်လက်ဆွေးနွေးသွားမည်ဖြစ်ပြီးလိုအပ်ပါကညှိနှိုင်းဆွေးနွေးရေးအဖွဲ့မှအဖွဲ့ချင်းအလိုက်ဆွေးနွေးပေးမည်ဖြစ်ပါသည်
။အဲဒီလိုပြစ်ခတ်တိုက်ခိုက်မှုရစရေးနဲ့ထာဝရငြိမ်းချမ်းရေးအတွက်ညှိနှိုင်းဆွေးနွေးတဲ့နေဦးတစ်ဖက်မှာလည်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအနေနဲ့တမတော်ကောက်ရေးဦးစီးချုပ်ရဲ့ငြိမ်းချမ်းရေးမူဝါဒ6ချက်ထဲကအချက်2ကနေ5အထိအချက်4ချက်ကိုအလေးနဲ့ထားလိုက်နာဖို့လိုမယ်ဆိုပြီးတိချာရွေးနှုတ်ဖော်ပြထားပါတယ်။အဲ့ဒီ4ချက်ကတော့သဘောတူစာချုပ်တွေအတိုင်းဂရီတည်ဖို့ငြိမ်းချမ်းရေးသဘောတူညီချက်တွေအပေါ်အမြန်မထုတ်ဖို့ဒေသခံပြည်သူတွေအပေါ်ဝန်တို့ဝန်ဖို့မဖြစ်စေဖို့နဲ့နိုင်ငံတော်ကထုတ်ပြန်ထားတဲ့တည်ဆဲဥပဒေတွေကိုအတိအကျလိုက်နာဖို့ဆိုတဲ့အချက်တွေဖြစ်ပါတယ်။အထူးတလည်လိုက်နာဖို့ထက်သွင်းဖော်ပြမထားတဲ့အချက်တွေကတော့နံပါတ်၁အချက်ဖြစ်တဲ့ထာဝရငြိမ်းချမ်းရေးရယူရန်အတွက်အမှန်တကယ်ဆန္ဒရှိရန်ဆိုတာနဲ့နံပါတ်၆အချက်ဖြစ်တဲ့ဒုတာဝန်ရေတုံမှနဲ့ဒီမိုကရေစီအနှစ်သာရကိုလက်ခံပြီး2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့ဒီမိုကရေစီရှောက်လန်းမှုကိုလိုက်ပါဆောင်ရွက်ဖို့ဆိုတဲ့အချက်တွေပါဒါအပြင်တစ်ဖွဲ့နဲ့တစ်ဖွဲ့တိုက်ခိုက်တာဒေသခံတွေအပေါ်အနိုင်ကျင့်တာတွေမလုပ်ဖို့အစိုးရအုပ်ချုပ်ရေးရန်တရားအစဉ်စဉ်လမ်းပန်းဆက်သွယ်မှုလုံခြုံချောမွေ့စေရေးလူလူရဲ့အသက်အိုးအိမ်စီးစဉ်အကျိုးစီးပွားတွေကိုထိခိုက်မှုမရှိစေရေးတာဝန်ယူဖို့ပြောထားပြီးအဲ့ဒီလိုဖြစ်ရတွေပေါ်လာရင်တော့တမတော်အနေနဲ့လူဝတ်တလူဒါစီဆောင်ရွက်မယ်လို့လည်းသတိပေးထားပါတယ်။တစ်ဆက်တည်းမှာပဲ
ပြစ်ခတ်တိုက်ခိုက်မှုဖြစ်ပွားခဲ့သောငယ်မီများအတွင်းရှိတိုက်ပွဲဆောင်ပြည်သူများအတွက်ရင်းတို့၏မူလနေရပ်များသို့အမြန်ဆုံးပြန်လည်ရွှေ့ပြောင်းနေရာချပေးနိုင်ရေးဆောင်ရွက်ရန်ဖြစ်ပြီးတမတော်ကလိုအပ်သလိုပူပေါင်းကူညီတောင်းလျှောက်ပေးသွားပါမည
်။တမတော်ပြည်သူဆက်ဆံရေးနဲ့စိတ်သက်စစ်ဆင်ရေးညွှန်ကြားရေးမှူးဘူချုပ်ထွန်းထွန်းညီပါ။တမတော်ကောင်ရွေးဦးစီးချုပ်အရင်ကပြောထားမှုတဲ့2020ပြည့်နှစ်မှာငြိမ်းချမ်းရေးလုပ်ငန်းစဉ်တွေပြီးမြောက်စေဖို့တန်ဋိဌာန်ချထားတယ်ဆိုတာကိုထပ်ဖော်ပြထားပြီးဒိုင်းရင်သားလက်နက်ကိုင်အဖွဲ့အစည်းအားလုံးအနေနဲ့လည်းအဲ့ဒီအတိုင်းကတိပြုကြပြီးတော့လုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းရေးပြည်ထောင်စုသဘောတူစာချုပ်ချိုးဆိုနိုင်ရေးတတ်မှတ်လုပ်ငန်းစဉ်တွေအတိုင်းပြီးမြောက်အောင်မြင်တဲ့အထိဆက်ပြီးအကောင့်အထည်ဖို့ဆောင်ရွက်သွားကြရမယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ
ကိုကျော်ကျော်သိန်းသတင်းပေးပို့ထားတာပါတစ်ဆက်တည်းမှာပဲနားဆင်ရမယ့်သတင်းလွှာမှာတော့လက်နက်ကင်ပဋိပက္ခတွေဖြစ်ပွားနေတဲ့ဒေသတွေမှာလီလာကြာတိုက်ပွဲတွေရပ်ဆိုင်ထားပြီးဆွေးနွေးဖို့မြန်မာစစ်တပ်ကကြီးညာလိုက်တဲ့အပေါ်လက်တလောတက်မတော်နဲ့တိုက်ပွဲဖြစ်ပွားနေတဲ့ TNL တအန်းပလောင်ဖွဲကကြိုးဆိုလိုက်ပါတယ်ဒါပေမဲ့လည်းအပြစ်ခတ်ရစေးကြီးညာတဲ့အထက်မှာစီရင်တင်းမာမှုတွေကြုံနေရတဲ့ရခိုင်ဒေသမပါဝင်တာကြောင့်ငင်းငယ်ရင်အလားအလာပေါ်ဆိုရင်မကင်းတဲ့သဘောထားတွေလည်းထွက်ပေါ်နေတာပါနှစ်ပေါင်း30လောက်အတွင်းပထမဆုံးအကြိမ်မြန်မာစစ်တပ်ဘက်ကအပြစ်ခတ်ရစေးကြောင်းကြီးညာလိုက်တဲ့အပေါ်သဘောထားအမြင်တွေကိုတော့ VUE မြန်မာပိုင်းသတင်းတောက်ကိုမိုးစောကစူးစီးတင်ပြပေးထားပါတယ်ရှင
်ဟုတ်ကဲ့တမတော်ကထုတ်ပြန်လိုက်တဲ့ကြီးညာချက်မှာ TNLA ခေါ်တအန်းပလောင် MNDA ခေါ်ကိုကတ်နဲ့ AA ခေါ်ရခိုင်တပ်ဖွဲ့တွေနဲ့ဆွေးနွေးမှာဖြစ်တယ်လို့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA ကိုလက်မှတ်မီးထိုးသေးတဲ့အဖွဲ့တွေအပါအဝင်ထိုးပြီးအဖွဲ့တွေနဲ့ပါဆွေးနွေးသွားမှာဖြစ်ကြောင်းဖော်ပြထားတာဖြစ်ပါတယ်ဒီထုတ်ပြန်ချက်နဲ့ပတ်သက်ပြီးတမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကနေပြည်တော်မှာသတင်းမီဒီယာတွေနဲ့တွေ့ဆုံစဉ်အခုလိုပြောကြားပါတယ
်မြန်မာနိုင်ငံကျွန်တော်အစီအမောက်ဒီတောင်မှရှိတဲ့ TNL အဖွဲ့ MND အဖွဲ့တော့နော်အေးဖွဲ့အေးဖွဲ့နေပြီးတော့သူတို့တက်ကနေပြီးတော့စီနဲ့ပတ်သက်ပြီးတော့ဆန်းလို့ဖို့ဆန္ဒရှိတဲ့ကြောင်းနဲ့ညီနဲ့ဒီကိမှုဆန္ဒရှိတဲ့ကြောင်းနဲ့ဒီလိုထုတ်ပြန်ခဲ့တာလည်းကျွန်တော်သတိပြုပါတယ်အဲနိုင်ငံတော်ဘိုင်းကလည်းဒါကိုချူစေတဲ့အားလည်းထုတ်ပြန်နေပြီဖြစ်ပါဒါလို့ကျွန်တော်ဒါလည်းသုံးတတ်ပါသုံးတဲ့အခါကျွန်တော်တို့ကဒါဆိုလို့ရှိရင်လည်းဒီသုံးဘွက်တွေလည်းမလိုတော့ဘူးဇာတ်နဲ့ကိစ္စလည်းသူစဉ်းစားဖို့တူတယ်လို့ကျွန်တော်ယူဆရတဲ့ကြောင်းတက်မလို့ကနေပြီးတော့ကျွန်တော်သုံးဖြတ်ချက်တစ်ခုချခဲ့တာရှိပါတယ်ကျွန်တော်ကဦးစီးပြီးတော့ဒီထောင်သုံးဖက်ချက်ချတာဖြစ်ပါတယ်ဒီသုံးဖက်ချက်ကိုကျွန်တော်တို့ကျွန်တော်ဖတ်ကြားပြီးပြောပြပါမယ
်ဒီလိုပြောကြားပြီးတဲ့နောက်တက်မတော်ရဲ့ငင်းချင်းရေးဆိုင်ရာကြီးညာချက်အပြည့်စုံကိုဗိုလ်ချုပ်ထွန်းထွန်းညီကဖတ်ကြားပြခဲ့တာဖြစ်ပါတယ် TNLA ခေါ်တအန်းပလောင်တက်ဖွဲ့ရဲ့အထွေထွေတွင်းမှုတက်ဖုံးကျော်ကဒါဟာကောင်းမွန်တဲ့ခြေလှမ်းတရက်လို့ရှုမြင်ကြောင်းအခုလိုပြောပါတယ်
အဲ့ဒီကြီးညာတဲ့ပုံမှာတော့ဒါကောင်းမွန်တဲ့ခြေလှမ်းတရက်အနေနဲ့တော့ကျွန်တော်တို့မြင်ပါတယ်ဒီကပူပြီးတော့မှတနိုင်ငံလုံးကိုတိုက်ခိုက်တာဒီ yes yes ဆိုင်တယ်လို့ကြီးညာမယ်ဆိုရင်တော့ဒါအတိုင်းချက်လို့ဒီကပူပြီးကောင်းတယ်လို့မြင်ပါတယ်။အဖြစ်လဲဆိုတော့အခုရခိုင်မှာတိုက်ပွဲတကယ်ပြင်းနေတယ်။ကြီးညာတဲ့ပုံစံကတော့ရခိုင်တော့မပါတဲ့သဘောရှိပါမယ်။ကြီးညာထားတဲ့တိုင်းတကယ်အလုံးလုံးကြမယ်ဆိုရင်ကျွန်တော်တို့အထူးသဖြင့်ကျွန်တော်ရဲ့မဟာမိတ်အင်းနဲ့စကားပြောကြမယ်ဆိုရင်အခုလိုတိုက်ပွဲဖြစ်နေတဲ့အချိန်မှာတော့ဒီကြီးညာချက်က
ရှိကူသွားချင်တော့ညာလဲပဲရက်တန်သွားနိုင်တဲ့အနေထားကြီးရှိနိုင်တဲ့အခြေအနေကြီးရှိပါတယ်။စကိုင်းပြည်နယ်မှာအခြေစိုက်တဲ့နောက်ပိုင်းတိုင်းစစ်ဌာနချုပ်နပါခနယ်မြေမှာအပြည့်ရဖို့မထည့်သွင်းတဲ့အပေါ်မှာတော့
လက်ရှိမှာအဲ့ဒါတော့ဆွေးနွေးပြီးဖြစ်ရှိမှရမယ်ဒါအထုံမှာမဟုတ်ဘူးထင်တယ်။ဘာဖြစ်လို့လဲဆိုတော့တကယ်လို့သူကအခုနမခောက်ပြည့်ရတယ်လို့ကျင်ညာစစ်စစ်မလို့ပါဘူးကျင်ညာလိုက်ရင်အေးရက်တက်ဖွဲ့ရေအူကြောက်တော်လို့ရေသေးတော်ဘူဒီတော်ပုံကြုံပေါ့အဲ့နေရက်စက်တွေထိဝင်လာတဲ့အေးတက်ဖွဲ့တွေတရှိမှုဆိုတာသိမှပြရောက်သွားတယ်။အဲ့လိုအနေထားမျိုးမှာတော့သူကဆွေးနွေးပွဲမှာရက်လက်ပ
NCA ကိုလက်မှတ်ရေးထိုးပြီးအဖွဲ့တွေနဲ့ပါဆွေးနွေးမှဖြစ်ကြောင်းကြေညာချက်မှဖော်ပြထားတဲ့အတွက်လက်တလောကရင်မျိုးသားအစည်းအရုံး KNU နဲ့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS တို့ငင်းချမ်းရေးလုပ်ငန်းစဉ်မှာပါဝင်ဖို့ယာယီရက်ဆိုင်ထားတာကိုဖြေရှင်းနိုင်ဖို့ရှိကြောင်းလည်းသုံးသပ်ပါတယ်ဒီကြေညာချက်အပေါ်မှာတော့
ဒီဥကြေညာချက်မထွက်ခင်ထီရတာ98မှာတော့ကြောင့်ငင်းလူလုပ်ငန်းစဉ်ရက်တန့်ပြီးချော့ကြတာပေါ့ကဲတော့ဒီကြံကြားသက်သက်တော့မဟုတ်ပါဘူးညဉ့်ရင်ကော်မရှင်ကဒီတောက်လျှောက်ဆွေးနွေးခဲ့တာရှိရလေတောက်လျှောက်ဆွေးနွေးခဲ့ပြီးတော့အတုံးပွဲနဲ့အပြန်လန်းပြင်ညာချက်တွေထုတ်ပြီးသဘောတူညီချက်ရထားတဲ့အခြေခံပေါ်မှာဒီအခုစစ်စစ်ရဆိုင်နေဆိုတော့နောက်ဆက်တည်းပါလာတာပေါ့နော်ပြောမယ်ဆိုရင်ရှော့ကြတဲ့ညဉ့်ရင်လုပ်ငန်းတွေကိုပြန်ပြီးတော့တွန်းတင်တယ်လို့ပဲပြောရပါလိမ့်မယ
်တက်မတော်ရဲ့ပြင်ညာချက်ကိုအမျိုးသားပြန်လည်တင်မြတ်ရေးနဲ့ညဉ့်ချမ်းရေးဘူဌာန NRPC ကကြိုးဆိုလိုက်ပြီး NCA လက်မှတ်ရေးထိုးထားတဲ့လက်နက်ကိုင်အဖွဲ့10ဖွဲ့နဲ့ပြစ်ခတ်တိုက်ခိုက်မှုရစဲရေးခိုင်မာဖို့နဲ့ကြံ10ဖွဲ့ကိုလည်း NCA လက်မှတ်ရေးထိုးဖို့ဆက်လက်ကြိုးပမ်းသွားမှာဖြစ်ကြောင်းထုတ်ပြန်ထားပါတယ်တမရော်ကအခုထုတ်ပြန်လိုက်တဲ့ကြေညာချက်မျိုးဟာမြမဆိုရှယ်လစ်လမ်းစဉ်ပါတီဖျက်သိမ်းခဲ့တဲ့1988ခုနှစ်နောက်ပိုင်းမှာပထမဆုံးတရားဝင်ထုတ်ပြန်တာဖြစ်တယ်လို့ပြီးခဲ့တဲ့ရက်ပိုင်းကပြီးဆုံးသွားတဲ့ကျုံမြန်မာနှစ်နိုင်ငံနိုင်ငံခြားရေးနဲ့ကာကွယ်ရေးဝန်ကြီးဌာနတွေရဲ့ 2+2 စတုဒ္ဒအကြိမ်ဆွေးနွေးပွဲနဲ့ဆက်ဆက်နေနိုင်ကြောင်းလည်းသုံးသပ်တာတွေရှိနေပါတယ်
။ကိုမိုးစောသတင်းပေးပို့ထားတာပါ။အခုဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါဦးမယ်။မကြသေးခင်ကမှအစ်စ်ဖွဲ့လိုက်တဲ့မြန်မာသတင်းမီဒီယာကောင်စီကပထမဆုံးအကြိမ်ဖြစ်ကာကွယ်ရေးဦးစီးချုပ်အပါဝင်တက်မတော်ထိတ်တန့်အရာရှိတွေနဲ့ဒီကနေ့နေပြည်တော်မှာတွေ့ဆုံရမှာသတင်းရယူခွင့်အတွက်လိုအပ်ချက်တွေကိုဖြည့်ဆည်းပေးဖို့မြန်မာစစ်တပ်တာဝန်ရှိသူတွေကကတိပြုလိုက်ပါတယ်။ဒါပေမဲ့လည်း Writer သတင်းဌာနကမြန်မာသတင်းတောက်နှစ်ယောက်ထောက်နှံအပြစ်ပေးထားတဲ့ကိစ္စမျိုးတွေမှာတော့တက်မတော်အနေနဲ့ဝင်ရောက်ဆက်ဖက်ခွင့်မရှိကြောင်းလဲကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပြောဆိုခဲ့တာပါ။အပြည့်အစုံကိုတော့ VOE မြန်မာပိုင်းသတင်းတောက်ကိုထက်အောင်ခန်းကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင်
။အသစ်ပြန်ဖွဲ့လိုက်တဲ့မြန်မာနိုင်ငံသတင်းမီဒီယာကောင်စီနဲ့တမတော်ကာကွယ်ရေးစုချုပ်တို့နေပြည်တော်မှာဒီကနေ့ပထမဆုံးချိန်တွေ့ဆုံခဲ့ရမှာသတင်းရယူခွင့်ကိစ္စတွေကိုလည်းထက်သွင်းဆွေးနွေးခဲ့ကြတာပါ။အထူးသဖြင့်စစ်တပ်နဲ့ဆက်နွယ်တဲ့ကိစ္စတွေအတွက်သတင်းမီဒီယာရဲ့သတင်းရယူခွင့်တွေကိုဆွေးနွေးခဲ့ရမှာတက်မတော်ဘက်ကလိုအပ်ချက်တွေကိုဖြည့်ဆည်းပေးမယ်ကြောင်းပြောဆိုခဲ့တယ်လို့လည်းပြည်ထောင်စုအဆင့်ပြစ်ခတ်တိုက်ခိုက်မှုရဲစဲဆိုင်ရာပူရဲစောင့်ကြည့်ရေးကော်မတီ GMCU ဥက္ကဋ္ဌဒုတိယဗိုလ်ချုပ်ကြီးရာပိကပြောပါတယ
်မီဒီယာကောင်စီကတင်ပြတယ်ပြည်내နဲ့တိုင်းနေမှာပြည်내တိုင်းနေမှာသတင်းယူခွင့်နဲ့ပတ်သက်ပြီးတော့မှ contact person ထားပြီးဖို့ဆိုပြီးပြောတာရှိတယ်ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်ဘက်ကတော့တိုင်းကာနေတယ်တက်မတော်ဘိုင်းနဲ့ဆိုင်လို့ရှိရင်တိုင်းကာနေဒါတွေကိုကျွန်တော်တို့ဟိုသတ်မှတ်ဖို့အတွက်စီစဉ်ထားပြီးတို့တော့လေခုနပြောတဲ့ဘယ်ကိုဆက်သွယ်ရမလဲဆိုတဲ့အပိုင်းလေးဒီမှာအဲကျွန်တော်လိုအပ်နေတာဖြစ်တဲ့အတွက်ဆက်သွယ်ရမယ့်ပုဂ္ဂိုလ်အဲကျွန်တော်ပဲတတ်မှတ်ပြီးပြီးဖြစ်ပါတယ်အဲအဲ့ဒီပုံမှန်ဘူးဒီကတော့ဆက်သွယ်လို့ရှိရင်အဲလိုအပ်တဲ့သတင်းတွေအချိန်မီရနိုင်မှာဖြစ်ပါတယ
်တက်မတော်သတင်းမှန်ပြန်ကြားရေးနဲ့ကောင်စီဝင်တွေရှေ့လာမှာတွေ့ဆုံပြီးသတင်းရခွင့်နဲ့ပတ်သက်တာတွေပြောဆိုသွားမှာဖြစ်တယ်လို့သက်ဆိုင်ရာနယ်လုံးဝင်ကြီးတွေကလည်းသိရှိတာတွေဖြည့်ကြားပေးဖို့တက်မတော်ကာကွယ်ဦးစီးချုပ်ကညွှန်ကြားသွားမယ်လို့မြန်မာသတင်းမီဒီယာကောင်စီတွဲပတ်အတွင်းမှုတစ်ကွန်မြူနတီကပြောပါတယ
်ဆိုတော့ဒီဟိုနေ့ကဒါမဲ့ဇန်နဝါရီလမှာဒီတက်မတော်ကြီးမှတုတ်ပြန်ရေးဖွဲ့သူတို့ဆုံးနိုင်လို့ဆိုရတဲ့ဒီဂျန်ကမှဂျန်မှလို့ယူထားတယ်ဟိုသူတို့ဘွယ်ဆိုမျိုးလောက်သူတို့ဘွယ်ပေါ့အဲ့လိုမျိုးလောက်ဖို့ဟိုသူညွန်ကြားပြင်းပြဆိုတဲ့အမျိုးပြောတယ်နောက်တော့ဟိုနေမှာဟိုတက်တော်နဲ့ပတ်သက်တဲ့ဒီဒီမီဂျန်ကိုကြည့်ကြည့်ပုံနေမှာတချို့ဖြစ်တဲ့ကိစ္စတွေဆိုတက်ခံနေရလုံငယ်ဝင်ကြီးလိုမျိုးတွေသူတို့သိရှိတဲ့ဖြစ်ကြပြီးတဲ့ကိစ္စမျိုးတွေဟိုသိ ရ
မနငယ်ဒရင်းမီဒီယာလွတ်လပ်ခွင့်နဲ့ပတ်သက်လို့နိုင်ငံတကာကအာရုံစိုက်ခံနေရတဲ့ရိုက်တာဒရင်းတော့ကိုဝါလုံးနဲ့ကိုကျော်စိုးတို့နှုတ်ရဲ့ကိစ္စတွေကိုလည်းဆွေးနွေးမှုတွေမှာဒရင်းမီဒီယာကောင်စီကထည့်သွင်းဆွေးနွေးကြတာပါရခိုင်ပြည်နယ်ကအခြေအနေတွေကိုဒရင်းရယူရင်နိုင်ငံတော်လွတ်ဝတ်ချက်အုပ်တွေနဲ့အရေးယူပြီးထောင်နှံခုနှစ်နှစ်အပြစ်ပေးခံထားတဲ့ဒရင်းတော့နှစ်ယောက်ရဲ့ကိစ္စမှာတော့တရားရေးလုပ်ငန်းတွေကိုဆွတ်ဖက်ခွင့်မရှိကြောင်းကာကွယ်ရေးဦးစီးချုပ်ဘက်ကတုံ့ပြန်ခဲ့တယ်လို့လည်းဦးမြင့်ကျော်ကပြောပါတယ်မြန်မာသတင်းမီဒီယာကောင်စီကိုတမရဟောင်းအသိစိန်လက်ထက်မှာစတင်ဖွဲ့စည်းခဲ့ပြီးအရင်က2016ခုနှစ်နှစ်စန်းပိုင်းနဲ့2018ခုနှစ်နှစ်စန်းပိုင်းတို့မှာလည်းတမရကာကွယ်ဦးစီးချုပ်နဲ့တွေ့ဆုံခဲ့ပြီးသတင်းမီဒီယာလွတ်လပ်ခွင့်တွေအတွက်ပြောဆိုဆွေးနွေးခဲ့တာရှိပါတယ်ခင်ဗျာ
။ဆရာရှင်များရှင်အခုဆိုရင်2018ခုနှစ်ကုန်ဆုံးပြီး2019နှစ်တစ်ကိုကူးပြောင်းဖို့ရပ်ပိုင်းလာကြမှာတော့တယ်။ကိုလိုနော်မဲနဲ့အတွင်းမြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးလူမှုရေးပြည်တွင်းရေးရေးအတက်အကျဘာတွေကြုံခဲ့ရပါသလဲဆိုတော့ VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်တွတ်တက်မှုတွေဆုပ်ယုပ်မှုတွေကနေသင်ခန်းစာယူနိုင်တာတွေလာမယ့်နှစ်သစ်အတွက်သောရရှင်တွေရဲ့မျှော်လင့်ချက်တွေကိုလည်းပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသက်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ကတိုက်ရိုက်လေးလိုက်စီစဉ်ကပြုလုပ်ပါရစေ
။ဒီနေ့တဲ့လီလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ရပါတယ်ရှင်။ VOE ကအခုထုတ်လွှင့်နေတဲ့အစီအစဉ်ကိုရေဒီယိုကသာမကပဲ VOE ရဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com ကနေလည်းကျမတို့ထုတ်လွှင့်နေတဲ့ဒီပိုင်းထဲမှာပဲတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်။အခုတော့အစီအစဉ်ဒီအဆုံးမသတ်ခင်မှာသတင်းချင်းချုပ်ကိုမတ်စုမြတ်မွန်ကပြောပြပေးပါအောင်ရှင်။
အမေရိကန်ကာကွယ်ရေးဝန်ကြီး James Mattis ရာထူးကနေအနားယူရမယ်လို့သမ္မတ Donald Trump ကကြေညာခဲ့ပြီးတဲ့နောက်ထွက်ပေါ်လာတဲ့ဝန်ကြီး Mattis ရဲ့စာရဲကရေးသားချက်တွေအရသူရာထူးကနေနှုတ်ထွက်လိုက်ပုံရပါတယ်သမ္မတအနေနဲ့သူနဲ့သဘောထားအမြင်တူတဲ့ကာကွယ်ရေးဝန်ကြီးရှိတဲ့လို့ယုံကြည်တဲ့အတွက်သူရာထူးကနေနှုတ်ထွက်တယ်လို့သမ္မတကိုပေးပို့တဲ့စာရဲမှာရေးထားပါတယ်ဆီးရီးယားမှာ IS စစ်သွေးကြွတွေကိုချိန်မှုန်းလိုက်နိုင်မည်မို့အမေရိကန်တပ်တွေရုတ်တော့မယ်လို့သမ္မတ Trump ကြေညာခဲ့ပြီးနောက်တည့်ရက်မှာပဲကာကွယ်ရေးဝန်ကြီးနှုတ်ထွက်တော့မယ်တဲ့တင်ထွက်ပေါ်လာခဲ့တာပါအမေရိကန်ပြည်ထောင်စုနဲ့မက္ကဆီကိုနယ်စပ်မှာတိုင်းဆောက်ဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်တောင်းဆိုနေတဲ့စျေးဒေါ်လာ5ဘီလီယံပါဝင်တဲ့အစိုးရအတုံးစျေးယာယီအတုံးစျေးဥပဒေချမ်းကိုအောက်လွှတ်တော်ကကြာတာရင်းတွေကအတည်ပြုပါတယ်။အထက်လွှတ်တော်မှာဒီကနေ့ဆက်ပြီးတော့မဲခွဲမဲ့ဥပဒေချမ်းကိုအထက်လွှတ်တော်ကတော့ပယ်ချမဲ့အလားအလာများနေပါတယ်။ဒီဥပဒေချမ်းကိုလွှတ်တော်မှာဒီကနေ့အတည်မပြုနိုင်ရင်တကောင်အချိန်ကစလို့အစိုးရလုပ်ငန်းတချို့လည်းပတ်မှုရပ်ဆိုင်မဲ့အခြေအနေဖြစ်နေပါတယ်။ဗြိတိန်နိုင်ငံရဲ့လေယာဉ်အစင်းအတက်ဒုတိယအများဆုံးဖြစ်တဲ့ဒီ Gatwick လေဆိပ်ကိုဒီကနေ့မှကန့်သက်ချက်တချို့နဲ့ဖွင့်လိုက်ပါရယ် Gatwick လေယာဉ်ဝင်းပေါ်မှာပြန်တန်းနေတဲ့ drone ရင်တွေကိုပြီးခဲ့တဲ့ဗုဒ္ဓနေ့ကစတင်တွေ့ရှိခဲ့တဲ့အတွက်လေယာဉ်ခီးစဉ်တွေရပ်ဆိုင်ခဲ့ရတာဖြစ်ပြီးတော့အားလိုက်ရခီးသွားကြတဲ့ဒီထောင်ပေါင်းများစွာသောခီးသည်တွေရဲ့ခီးစဉ်တွေလည်းနှောင့်နှေးခဲ့ပါရယ်ခီးသည်တွေအနေနဲ့လေဆိပ်ကိုမလာခင်ကိုယ့်ရဲ့လေယာဉ်ခီးစဉ်ထွက်ဖြစ်သလားမထွက်ဖြစ်ဘူးလားဆိုတာကိုအရင်ဆုံးစစ်ဆေးဖို့အတွက် Gatwick လေဆိပ်အရာရှိတွေကတော့အကြံပြုထားပါရယ်တရုတ်မြန်မာနယ်စပ်ဒေသတစ်လျှောက်စစ်စည်နေမြေအလိုက်စည်ရေးလှုပ်ရှားမှုတွေကိုဒီကနေ့ကဆလို့လေးလကျော်ရပ်ဆိုင်ထားမယ်လို့ဆိုရစစ်တပ်ကကြေညာပါတယ်ဒီကာလအတွင်းတနိုင်ငံလုံးအပြစ်ခတ်ရပ်စည်ရေးသဘောတူစာချုပ် NCA လက်မှတ်ထိုးထားပြီးသားအဖွဲ့တွေနဲ့ရောမထိုးရသေးတဲ့အဖွဲ့တစ်ဖွဲ့ချင်းစီအလိုက်ညှိနှိုင်းဆွေးနွေးသွားမှာဖြစ်တယ်လို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ရုံးကဒီကနေ့ကြေညာပါတယ်ရှင
်တရင်ချင်းချုပ်ကိုမတ်စုမြတ်မွန်ကပြောပြခဲ့တာပါဒီကနေ့အတွက်အစီအစဉ်ထုတ်လွှင့်ရေးမှုကမတ်စုမွန်ဖြစ်ပြီးအသံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဂျိုဂဲလ်ဖြစ်ပါတယ်။ကျမတို့အခုထုတ်လွှင့်တဲ့ရေဒီယိုအစီအစဉ်ပြပြချင်းမှာပဲ Asia Set 7 ဂျိုလူကထုတ်လွှင့်ပေးတဲ့ VOA ရုပ်မြင်သံကြားအစီအစဉ်တွေကိုကြည့်ရှုနားဆင်နိုင်ပါတယ်ရှင်။ VOA အစီအစဉ်တွေကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်။သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ကျမများသတင်းအောင်ပါ
This program has come to you from the Voice of America, Washington.
Thank you.